မြောက်အတ္တလန္တိတ်စာချုပ်နေတိုအဖွဲ့ဝင်ဖြစ်ရေးကြိုးပမ်းနေတဲ့ဆွီဒင်နိုင်ငံအနေနဲ့သူ့ရဲ့ထောက်ခံမှုရဖို့မမျှော်လင့်နေတော့လို့တူရကီသမ္မတရက်ဆစ်တိုင်ယက်အာရဝန်ကတနင်္လာနေ့မှာသတိပေးပြောကြားလိုက်ပါတယ်
။ Şu anda üzerinde hassasiyetle durmam gereken konu
ကျုပ်တို့တန်ယုံရှိမှအရင်လိုတိတ်ခါမဲ့တဲ့လောက်ရပေါပေါစီခဲ့တဲ့နိုင်ငံအနေနဲ့နေတိုအဖွဲ့ဝင်ဖြစ်ရေးတူရကီနိုင်ငံရဲ့ထောက်ခံမှုရဖို့မမျှော်လင့်ပါနဲ့တော့လို့တူရကီသမ္မတအာရဝန်ကပြောဆိုသွားတာပါဆွီဒင်နိုင်ငံစတော့ခ်ဟ ோம் မြို့ကတူရကီတန်ယုံရှိမှအစ္စလာမ်ဘာသာဝင်တွေရဲ့ကုရမ်ကျမ်းစာအုပ်ကိုမိရှုခဲ့တဲ့ဖြစ်ရပေါပေါခဲ့ပြီးတဲ့နောက်သမ္မတအာရဝန်ကပထမဆုံးအခုလိုတုံ့ပြန်ပြောဆိုတာပါတူရကီနိုင်ငံမှာသမ္မတနဲ့ပါလီမန်ရွေးကောက်ပွဲတွေကျင်းပမဲ့မေလမတိုင်ခင်ဆွီဒင်နဲ့ဖင်လန်နိုင်ငံတို့ကနေတိုအဖွဲ့ဝင်ဖြစ်ရေးအလားအလာတွေလဲသမ္မတအာရဝန်ရဲ့မတ်ချက်စကားကြောင့်အလံဝေသွားပါတယ်။ယူကရိန်းကိုရုရှားတို့ကျူးကျော်တိုက်ခတ်မှုကြောင့်စစ်ရေးအရကြားနေဝါဒကင်ဆယ်ထားခဲ့တဲ့ဆွီဒင်နဲ့ဖင်လန်နိုင်ငံတို့ကသမိုင်းဝင်ဆုံးဖြတ်ချက်ကိုပယ်ဖျက်ပြီးနေတိုအဖွဲ့ဝင်ဖြစ်ရေးကြိုးပမ်းနေတာမှာတူရကီနဲ့ဟန်ဂေရီနိုင်ငံတို့ရဲ့ထောက်ခံမှုတော့မရသေးပါဘူး။ဟန်ဂေရီဝန်ကြီးချုပ်ဗစ်တာအိုဘန်ကတော့ဆွီဒင်နဲ့ဖင်လန်တို့နေတိုအဖွဲ့ဝင်ဖြစ်ရေးသူ့ရဲ့လွှတ်တော်ကနောက်လာမှအတည်ပြုမှာဖြစ်ကြောင်းကတိပြုပြောဆိုထားပါတယ်။တူရကီသမ္မတကတော့အကျိတ်နဲ့ရှင်းပြနေရတဲ့ရွေးကောက်ပွဲမှာသူ့ရဲ့အမခန့်အမျိုးသားဝါဒီတွေရဲ့ထောက်ခံမှုရအောင်အခုလိုပြောဆိုလိုက်တာပါ။ပြီးခဲ့တဲ့စနေနေ့မှာပဲတူရကီကကန့်ကွက်နေတဲ့ကြားကဆွီဒင်ရဲတပ်ဖွဲ့ရဲ့ခွင့်ပြုချက်နဲ့အစ္စလာမစ်စန့်ကျင်ရေးဆန္ဒပြတဲ့သူတူရကီတန်ယုံရှိဆန္ဒပြမှုအတွင်းကိုရမ်ကျန်းစာကိုမိရှုခဲ့တာဖြစ်ပါတယ်။